ဒီကနေ့တင်းငွေနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်ကမ္ဘာတဝန်းကဒုက္ခသည်တွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်ဇွန်လ20ရက်နေ့ကိုကမ္ဘာဒုက္ခသည်များနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါဒုက္ခသည်တွေရဲ့ဘဝကိုစာနာနားလည်ပြီးမျှဝေခံစားနိုင်ဖို့နဲ့သူတို့ရဲ့ဘဝတွေပြန်လည်တည်ဆောက်နိုင်ရေးအတွက်ကြံ့ကြံ့ခံယက်တီနိုင်စွမ်းကိုအတိမပြုတဲ့အနေ တန်ပေါင်းများစွာသောဒုက္ခသည်တွေရဲ့တတ္တိဆွမ်းအားနဲ့လူသားဆံမှုတွေကိုအတိမပြုထားတဲ့ဒုက္ခသည်များနေအတွက်ကမ္ဘာတဝန်းကပြည်သူတွေနဲ့အတူအကျွန်ုပ်လဲဒီကနေ့ပါဝင်ဆင်နွှဲပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် ဒုက္ခသည်တွေနယ်မြေသစ်မှာအခြေချနေထိုင်ရေးအပါအဝင်သူတို့ရဲ့ဘဝတွေပြည်လဲရေးအတွက်စာနာမှုဆိုင်ရာအကူအညီတွေထပ်လောင်းထောက်ပံ့ပေးရေးဒုက္ခသည်တွေဘေးကင်းလုံခြုံစွာအခြေချနေထိုင်နိုင်ရေးအတွက်လက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေချုပ်ငြိမ်းသွားအောင်တန်တမာရေးနည်းလမ်းနဲ့ကြိုးပမ်းဆောင်ရွက်ရေးတို့အတွက်တန်လိုက်ထံပြုပါကြောင်းလဲသမ္မတဘိုင်ဒန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ် COVID-19ကာယောဂါကြောင့်တိုင်းပြည်အသီးသီးကခီးသွားလာခွင့်နဲ့ကန့်သတ်ထိန်းချုပ်ထားပေမဲ့လက်ရှိအချိန်မှာဒုက္ခသည်အရေအတွက်ဟာမကြုံဘူးတဲ့အတိုင်းအတာနဲ့အများဆုံးကိုရောက်နေတယ်လို့ UNHCR ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2020ခုနှစ်အတွင်းစစ်ပွဲတွေအကြမ်းဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေနဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်အရေအတွက်ဟာ